Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်မေလ25ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။အာဖဂန်နစ္စတန်ကတာလီဘန်ဖွဲ့မှခေါင်းဆောင်တအူးကိုခန့်ထားလိုက်ပါပြီ။သမ္မတဘရက်အိုဘားမားဟာဗီယက်နမ်ခီးစဉ်အစိုးမတက်ခင်လူငယ်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာထိုင်းနိုင်ငံ3ရက်ကြာခီးစဉ်ဖြစ်ဒီကနေ့ဆက်ထွက်သွားပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံသားဝင်ကြီးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်တို့တွေ့ဆုံကြရမှာဘာတွေဆွေးနွေးခဲ့ပါလဲ
။ဘလူးတီရာအနေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်ဆိုတာရဲ့နောက်တော့အခုပမာလုံးနေတဲ့ peace process နဲ့ပတ်သက်ပြီးသူတို့ဘာတွေဆက်ပြီးကူညီဆိုင်တယ်လဲ၊ဘယ်ခန့်ကဏ္ဍနေပြီးတော့ပါဝင်ဆက်ပြီးပါဝင်ဆိုင်တယ်လဲဆိုတာတွေအဓိကထား
နိုင်ငံသားဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုညွန်ကြားရေးမှူးချုပ်ဒေါ်အေးအေးစုပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့အတူလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကနိုင်ငံသားစစ်ဆေးရေးလုပ်ငန်းတွေစတင်လုပ်ဆောင်နေတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာထွက်ပြေးဝတ်ကြိုးစားတဲ့ရိုဟင်ဂျာမွတ်စလင်တို့ပြစ်ဒဏ်ခံရတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ခေါင်းဆောင်မူလာအခတာမန်ဆူတည်ဆုံသွားပြီးတဲ့နောက်မော်လာဝီဟိုင်ဘာတူလာအခွန်ဒဇတ်တာကိုအဖွဲ့ရဲ့ခေါင်းဆောင်အဖြစ်ခန့်လိုက်ပြီးလို့တာလီဘန်တွေကကြေညာပါတယ်။မန်ဆူဟာပြီးခဲ့တဲ့သတင်းပတ်ကအမေရိကန်အဝေးထိန်းဒုံးလေးရင်နဲ့တိုက်ခိုက်မှုအတွင်းတည်ဆုံသွားတယ်ဆိုတာကိုလည်းပက်စတိုဘာသာနဲ့ဒီကနေ့ထုတ်ပြန်ကြမှာတာလီဘန်တွေကတရားဝင်အတည်ပြုထားပါတယ်။ရှူရာလို့ခေါ်တဲ့အမြင့်ဆုံးကောင်စီမှာတင်ကြီးတညွတ်တဲ့သဘောတူညီပြီးတဲ့နောက်မော်လာဝီဟိုင်ဘတူလာအခွန်ဇာဒေါကို Islamic Emirate တာလီဘန်အဖွဲ့ရဲ့ခေါင်းဆောင်တစ်ဖြစ်ခန့်အပ်လိုက်တဲ့အကြောင်းရှူရာဖွဲ့ဝင်အားလုံးကသူ့ကိုတစ်ဆာခံမယ်လို့ကြေညာပြုကြတဲ့အကြောင်းတာလီဘန်ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မန်ဆူဟာအာဖဂန်ငြိမ်းချမ်းရေးနဲ့ပြည်နယ်တည်နယ်ရေးကြိုးပမ်းမှုတွေကိုတားဆီးပိတ်ဆို့နေတဲ့အတွက်တုံ့ပြန်လိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့မှာအတည်ပြုပါတယ်။အခုတာလီဘန်ခေါင်းဆောင်တွေဟာနာမည်ဆိုးနဲ့ကြော်ကြားတဲ့ဟက်ခါနီအကြံဖက်ဝါဒီခွင့်ရဖွဲ့ရဲ့ခေါင်းဆောင်ဆီရဂျူဒင်ဟက်ခါနီနဲ့အတူမန်ဆူရဲ့လက်ထောက်တူဦးဖြစ်လုခဲ့သူပါဟက်ခါနီကလက်ထောက်အဖြစ်ဆက်ရှိနေဆဲဖြစ်ပြီးတာလီဘန်အဖွဲ့ကိုထူထောင်သူမူလာယခုပြက်သားဖြစ်သူကိုတော့တာလီဘန်ခေါင်းဆောင်တွေရဲ့ဒုတိယလက်ထောက်အဖြစ်ခန့်အပ်ခဲ့ပါတယ်
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာဒီကနေ့နောက်မိုင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးတဲ့အခါအမေရိကန်စစ်အခြေစိုက်ဆန်းစခန်းတွေအလုပ်သမားတွေကျူးလွန်တဲ့အရာစုမှုတွေကိစ္စပြောမယ်လို့နှစ်ဖက်စလုံးကအစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဆက်မှုထိပ်တည်ခုနှစ်နိုင်ငံ G7 ထိပ်တည်အစည်းအဝေးမတိုင်ခင်ခေါင်းဆောင်တို့ဆွေးနွေးကြမှာပါ။အမေရိကန်မရိန်းတပ်ဖွဲ့ဝင်တို့ကိုပြီးခဲ့တဲ့ကြာပတိနေ့မှာဂျပန်နိုင်ငံကဖန်ဆီးလိုက်ပြီးတဲ့နောက်ဒီကိစ္စဟာနှစ်နိုင်ငံဆွေးနွေးပွဲထဲမှာထည့်သွင်းပြောဆိုရတဲ့ကိစ္စတစ်ခုဖြစ်လာနေတာပါ။ဧပြီလ28ရက်နေ့ကပျောက်ဆုံးသွားတဲ့အသက်20အရွယ်ဂျပန်အမျိုးသမီးတဦးရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့သတင်းမှတ်ကပြန်တွေ့ပြီးတဲ့နောက်အဲ့ဒါနဲ့ဆက်ဆက်ပြီးတော့ American Marine တပ်ဖွဲ့ဝင်ကိုဖမ်းဆီးလိုက်တာပါအခုအမျိုးသမီးငယ်ရဲ့ဖြစ်ရကြောင့်1995ခုနှစ်က Okinawa ကျွန်း American စစ်အခြေစိုက်ခန်းကတပ်ဖွဲ့ဝင်တွေဂျပန်ကျောင်းသူလေးတွေကိုအဓမ္မပြုကျင့်ခဲ့တဲ့ဖြစ်ရနဲ့ပတ်သက်ပြီးအမှားရစရာတွေတကြော့ပြန်ပေါ်လာပါတယ်အဲ့ဒီတုန်းက American စစ်အခြေစိုက်ခန်းတွေကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်အခုရာစုဖြစ်ရကြောင့် American Marine တပ်ဖွဲ့လေတပ်အခြေစိုက်စခန်းတစ်ခုကို Okinawa ကျွန်းမကြီးရဲ့တခြားနေရာတစ်ခုစီရွှေ့ပြောင်းရေး Mr. Abe တိုးအောင်ပေးနေတဲ့ကိစ္စနောက်ထပ်နောက်နေသွားနိုင်ပါတယ်။အဲ့ဒီလိုရွှေ့ပြောင်းမဲ့ကိစ္စကိုလည်းဒေသတွေမှာအကြီးအကျယ်ကန့်ကွက်နေကြတာဖြစ်ပါတယ်
။ VNM နိုင်ငံ3ရက်ကြာခီးစဉ်အတွင်းလူငယ်တွေနဲ့ပြောဆိုဆွေးနွေးတာကနေ VNM နိုင်ငံရဲ့အနာဂတ်ပေါ်အကောင်းမြင်လာစေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဟိုချီမင်းမြို့တော်မှာသမ္မတအိုဘားမားနဲ့ VNM လူငယ်တွေအကြားမေးမြန်းဆွေးနွေးခန်းတစ်ခုကိုဒီကနေ့လုပ်ခဲ့ပြီးသူ့ရဲ့ကိုယ်ပိုင်တွေ့ကြုံတစ်ခုကိုလည်းထူးထူးခြားခြားထည့်ပြောသွားပါတယ်။သူလူငယ်ဘဝတုန်းကတိတ်ကြီးလေးနှစ်လာတာမဟုတ်ဘူးလို့သမ္မတဥပမာကပြောပါတယ်။အရှင်းတော်အရှာလူငယ်ကောင်းဆောင် YC လီအစီအစဉ်မှာပါဝင်တဲ့လူငယ်800လောက်ကိုသမ္မတဥပမာကအမိန့်ခွန်းပြောတာပါ။လူငယ်တွေကအမေရိကန်အလံတွေကိုဝေရန်အားရပါရအမတ်တရအော်ဟစ်လက်ခုတီးပြီးတော့သမ္မတကိုကြိုးဆိုကြပါတယ်။ YC လီအစီအစဉ်ဟာသမ္မတဥပမာစပြီးထပ်မံပေးခဲ့တဲ့အစီအစဉ်တစ်ခုဖြစ်ပြီး2013ခုနှစ်ကစတင်တာပါ။အရှင်းတော်အရှာဒီတာမှာခေါင်းဆောင်မှုဖွံ့ဖြိုးတိုးတက်ရေးနဲ့အပြန်အလှန်ထိတ်ဆက်ဆက်သွယ်ရေးတွေအားကောင်းအောင်လုပ်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။သူလူငယ်ဘဝတစ်စီတစ်ပိုင်းကိုရှစ်တောင်ဆန်နိုင်ငံတခုဖြစ်တဲ့အင်ဒိုနီးရှားမှာစတင်ခဲ့ပြီးဒီဒေသဟာသူ့ကိုပုံဖော်ပေးခဲ့လို့သမ္မတဥပမာကစပြောပါတယ်။တက်ရောက်လာတဲ့ထဲကလူငယ်တယောက်ကတကယ်ကောင်းဆောင်တယောက်ဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာအကြံပေးဖို့သမ္မတဥပမာကိုမေးပါတယ်။အခုတက်လာတဲ့လူငယ်တွေဟာသူအဲ့ဒီအရွယ်တုန်းကရှိခဲ့တဲ့အခြေအနေထက်ပိုပြီးကောင်းကောင်းပြင်ဆင်ထားဖို့စနစ်တကျရှိပုံရပါတယ်လို့သမ္မတဥပမာကပြန်ဖြေပါတယ်။သူတို့ကဆိုရင်စားလဲသိမလို့ဘတ်စကတ်ဘောကစားတာနဲ့မင်းကလေးတွေကိုပို့စိတ်ဝင်စားပြီးအမြဲတမ်းအလေးအနက်ရှိနေကြတာမဟုတ်ဘူးလို့သမ္မတဥပမာကပြောသွားပါတယ်
အမေရိကန်ရီပါဘလစ်ကန်ပါတီသမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဒေါ်နယ်ထရမ့်ကအင်္ဂါနေ့ညနေပိုင်းကနယူးမက္ဆီကိုပြည်နယ်မှာမဲဆွဲစည်းရုံးပွဲလုပ်တဲ့နေရာမှာအမျက်ဒေါသထွက်နေကြတဲ့သူ့ကိုကန့်ကွက်သူတချို့ကအတားအဆီးအကာအယံတွေကိုချိုးဖောက်ဝေရောက်ပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ထရမ့်ကိုထောက်ခံသူတွေစုဝေးနေကြတဲ့နေရာအရှိတ်ဘက်လူသွားလိုက်ရဲ့အဝေးမှာသာဆန္ဒပြကြဖို့မြင်းတွေနဲ့ကင်းလက်ရဲတွေကအများပြားပါတဲ့ရဲဝန်ထမ်းဒါဇင်နဲ့ချီကဆန္ဒပြသူတွေကိုအကြိမ်ကြိမ်သတိပေးတဲ့ကြားကအခုလိုဆန္ဒပြခဲ့ကြတာပါ။ထရမ့်ဟာဖက်ဆစ်ဝါဒီဖြစ်တဲ့ထရမ့်နဲ့ပတ်သက်လို့တော်လောက်ပြီဆိုတဲ့စာသားတွေအုတ်ချုပ်သူအစိုးရကိုမလိုလားတဲ့အနာခီတင်ကေတာရေးဆွဲထားတဲ့ဆိုင်းမုတ်တွေကိုကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါလူလူစုဝေးပွဲအတွင်းတဲ့အထိဆန္ဒပြသူတချို့ဝင်လာခဲ့ပြီးတော့ထရမ့်စကားပြောနေချိန်မှာအချင်းချင်းအနောက်ရှက်ပေးခဲ့ကြတာကြောင့်ခမဆောင်ထဲကနေဆွဲထုတ်ခံရသူတချို့လည်းရှိခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာလက်ထက်လက်အမေရိကန်နယ်ဖွားရွှေ့ပြောင်းအလုပ်သမားတွေရှိနေတာကိုမနစ်မြို့တဲ့မစ္စတာထရမ့်ဟာလက်တင်နယ်ဖွားတွေအများစုနေထိုင်တဲ့နယူးမက္ဆီကိုပြည်နယ်မှာပထမဆုံးအကြိမ်လူမှုစုဝေးပွဲကျင်းပတာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေဗုဒ္ဓညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တမတော်ကောင်ရိုးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တမတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာချစ်ကြည်ရေးခီးစဉ်တစ်ခုနဲ့ဒီကနေ့ထိုင်းနိုင်ငံကိုထွက်ခွာသွားတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်ထိုင်းပြည်တမတော်ကောင်ရိုးဦးစီးချုပ်ဘူချုပ်ကြီးစွန်မိုင်းခေါတီရာရဲ့ဖိတ်ကြားချက်နဲ့သွားတာလို့ဆိုပါတယ်။ခီးစင်ကဗနရဲ့ကြမယ်ဆိုတာအဲ့ဒီတည်းနဲ့မှဖော်ပြမထားပေမဲ့ပြည်တွင်းနဲ့ဒေသတွင်းကတခြားသတင်းတွေမှာတော့တုံးရကြမယ်လို့ဖော်ပြကြပါတယ်။ခီးစင်တွင်ထိုင်းနိုင်ငံဆိုရနဲ့ထိုင်းပြည်တပ်မတော်တို့ကအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ဘူချုပ်မှုကြီးရဲ့ Facebook စာမျက်နှာတည်းမှာဖော်ပြထားပါတယ်။ဘူချုပ်မှုကြီးမင်းအောင်လှိုင်ဟာထိုင်းပြည်အတိုင်ပင်ခံကောင်စီဥက္ကဋ္ဌဘူချုပ်ကြီးဟောင်းဖရမ်တင်ဆူလနွန်ဒါနဲ့ယင်းနှီးခင်မင်ပြီးဘူချုပ်ကြီးဟောင်းဖရမ်ကဘူချုပ်မှုကြီးမင်းအောင်လှိုင်ကိုတားအဖြစ်မွေးစားထားတယ်လို့သတင်းတွေမှာရေးသားဖော်ပြကြတာတွေရှိပူပါတယ်။ဒီတော့တွင်မှာပဲရှေ့တော်ချနိုင်ငံများအဖွဲ့အာဆီယံကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေရဲ့နှစ်စဉ်အစည်းအဝေးတက်ကိုလက်ရှိအာဆီယံလက်ချောက်ဥက္ကဋ္ဌလာအိုနိုင်ငံ VNJ မြို့တော်မှာဒီကနေ့ကျင်းပပါတယ်။ဒေသတွင်းလူမျိုးရေးမှရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုအခုအစည်းအဝေးမှာအဓိကဆွေးနွေးကြမယ်လို့ခန့်မှန်းကြပါတယ်။ဒါ့အပြင်တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စဟာလည်းအဓိကဆွေးနွေးမယ့်အကြောင်းအရာတွေပါမယ်လို့ခန့်မှန်းကြပါတယ်။
အမေရိကန်နိုင်ငံတွင်နှိမ့်စင်ဘဝတွေအကြောင်းအမေရိကန်အရာရှိတွေကိုတရုတ်လူထုကအမေးအဖြေလုပ်ပေးတဲ့ online ပေါ်ကအစီအစဉ်ကိုတရုတ်နိုင်ငံကဖျက်သိမ်းလိုက်တဲ့အပေါ်စိတ်ပြက်မိကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါရယ် online ကနေအမေးအဖြေလုပ်မဲ့ Zuhu တရုတ် website မှာပါဝင်ဖို့ပီကျင်းကအမေရိကန်တန်ယုံကိုဖိတ်ကြားခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Ori Abramovich ကပြောပါရယ်အမေရိကန်ရဲ့ပါဝင်ပတ်သက်မှုဆိုတာဟာအမေရိကန်နိုင်ငံအကြောင်းတန်ယုံရဲ့အခမ်းကဏ္ဍဖြစ်တဲ့လူမှုဆက်ဆံရေးကတဆင့်တင်ပြတာဖြစ်တယ်လို့ပြောခွင့်ရကဆိုပါရယ်မေကွန်ပေါင်း40ကျော်ကိုအဲဒီ website မှာဖော်ပြထားရမှာနယူးယောက်ကပြဿနာလက်မှတ်တွေကိုဈေးတက်တက်တသားနဲ့ဘယ်လိုဝယ်ရမလဲဆိုတာကနေကယ်လီဖိုးနီးယားကမ်းခြေကယဉ်ကျေးမှုအနေအထားနဲ့အမေရိကန်မြို့ကြီးတွေမှာကားနဲ့အစားအသောက်ရောင်းဖို့လိုင်စင်ဘယ်လိုယူရမလဲဆိုတဲ့အကြောင်းအရာတွေထိပါဝင်တာပါအဖြေတွေကိုအနည်းဆုံးအမေရိကန်တန်တမာ၄ဦးနဲ့တက္ကသိုလ်ကဆရာ2ဦးတို့ဖြည့်ကြားပေးထားတာပါအဲဒီဆာမင်နာကိုကြီးစုလူပေါင်းသက်တမ်းထက်မကရှိခဲ့သလိုအဲဒီဆာမင်နာပြောင်းမသွားခင်တပတ်လောက်အထိအသုံးပြုလူပေါင်း 18,000 လောက်ရှိနေတာဖြစ်ပါတယ်
တရုတ်နိုင်ငံမှာသဘောထားကွဲလွဲသူတွေကိုကွန်မြူနစ်ပါတီကနှိမ်နှင်းဖြိုခွဲမှုအတွင်အကျဉ်းချခံထားရတဲ့ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေဟာအစံကခံဆန္ဒပြနေတာ၃ရက်ရှိသွားပြီလို့မိသားစုကပြောပါတယ်။အသက်49နှစ်အရွယ်ကောက်ဖေရှောင်းဟာပြီးခဲ့တဲ့နှစ်ကထောင်ဒဏ်6နှစ်ချခံထားရတာပါ။စင်စားလို့တိဖြတ်တာကိုကန့်ကွက်ပြီးတရုတ်နိုင်ငံတောင်ပိုင်းက Liberal သတင်းစာတစ်စောင်ရဲ့ရုံးချိုးရှေ့မှာ2015ခုနှစ်ကလုပ်တဲ့ဆန္ဒပြပွဲမှာပါဝင်ပြီးတဲ့နောက်ဖမ်းဆီးထောင်ချခံရတာပါ။နာမည်ရင်း Yang Mao Dong ရဲ့ကျမ်းမာရေးဟာမကြာလေးခင်လတွေတွင်စိုးလာတယ်လို့စင်ပြူသားချင်းတွေနဲ့သူ့ကိုထောက်ခံသူတွေကပြောကြပါတယ်။ကွမ်တောင်းပြည်နယ်ရန်ချွန်းအချင်းထောင်တာဝန်ရှိသူတွေကသူ့ကိုစနစ်တကျဆေးကုသောက်ခဲ့မပေးဘူးလို့လည်းဆွဆဲကြပါတယ်။မိသားစုနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဖိအားပေးပြီးတဲ့နောက်မှာအချင်းထောင်တာဝန်ရှိသူတွေကသူ့ကိုဆေးကုသောက်ခဲ့ပေးခဲ့တယ်လို့ခေါင်းရဲ့ဇနီးဖြစ်သူကျန်းချင်းကပြောပါတယ်။
ဂရိနိုင်ငံရဲ့ကျွေးမီအပေးအယူကိစ္စနဲ့ပတ်သက်လို့နောက်ဆုံးအကျိုးတွေဖြေလျှော့ပေးမယ့်အရေးဘယ်ဂျီယံနိုင်ငံဘရက်ဆဲလ်မြို့မှာအင်္ဂါနေ့ညကနိုင်ငံနဲ့ချီချအောင်ဆွေးနွေးပြီးတဲ့နောက်အထူးအခက်အခဲကိုကျော်လွှားလိုက်နိုင်ပြီလို့ဥရောပငွေကြေးသုံးနိုင်ငံများဖဏာရေးဝန်ကြီးတွေကပြောပါရယ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကနောက်ထပ်ချပေးမယ့်ငွေကြေးရန်ပုံငွေရဲ့သတ်မှတ်ချက်တစ်ခုအဖြစ်ဂရိရဲ့ကျွေးမီဝန်ထုပ်ဝန်ပိုးကိုဖြေလျှော့ပေးဖို့ IMF ကတောင်းဆိုလိုက်တာပါမကြသေးခင်ကလုပ်တဲ့ပြုပြင်ပြောင်းလဲရေးတွေအပေါ်ဥရောပသမဂ္ဂ EU ကအတည်ပြုပေးပြီးတဲ့နောက်ချင်းငွေ 17.4 ဘီလီယံဒေါ်လာထက်ကပထမအရစ်ကိုဂျွန်လမှာဂရိစ်နေနဲ့ရမှာပါ။ဒါဟာပြင်6နှစ်ကြာစီးပွားရေးအကျပ်ဆိုင်နေတဲ့ဂရိစ်နိုင်ငံအတွက်အခုနောက်ဆုံးရမယ့်ချိန်ငွေဖြစ်ပါတယ်။စီးပွားရေးအကျပ်တဲကြောင့်ဂရိစ်နိုင်ငံကပေးရမယ့်အကျွေးဟာပြည်တွင်းထုတ်ကုန်တန်ဖိုး GDP ရဲ့180ရာခိုင်နှုန်းလောက်ထိရှိနေပါတယ်။ဂရိစ်ရဲ့ကြွေးမြေပြဿနာကိုဆက်ပြီးထိမ်းထားနိုင်မှုဆိုတာအလုံးကအတိအမှတ်ပြုလက်ခံလိုက်ပြီလို့ IMF ရဲ့ဥရောပညွှန်ကြားရေးမှူး Paul Thompson ကအင်္ဂါနေ့ကပြောပါတယ်။အဓိကအဖြစ်ယူရိုဇုန်ရဲ့အင်အားကြီးနိုင်ငံဖြစ်တဲ့ဂျာမနီကတိထက်မကပိုးပြီးချွေးချံချွေးတာဖို့ဆက်တိုက်တောင်းဆိုနေတယ်လို့ဒီငွေကြေးထောက်ပံ့မှုမလိုအပ်ဘူးလို့ပြောဆိုနေတာကြောင့်အတိုက်ခံလုပ်ပြီးမှခက်ခဲတဲ့နိုင်ငံရေးတဘောတူညီမှုကိုရလိုက်တာဖြစ်ပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့ Cabinet အစုအဖွဲ့မှာကာဝေးဝန်ကြီးဖြစ်လက်ရအဆုံရောက်တော်အမတ် Avigdor Lieberman တာဝန်ထမ်းဆောင်သွားမှာဖြစ်တဲ့ကြောင်း Lieberman ရဲ့ပြောခွင့်ရကဗိုလ်ဒူးနေမှာကြေညာပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုမတင်ပြခင်မှာ American သမ္မတကဒီဗီနန်လူငယ်တွေနဲ့တွေ့ဆုံကြတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးခြင်းပါတယ်။လက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်ပြည်သူတွေနဲ့အာဆီယံနိုင်ငံကပြည်သူတွေအထူးသဖြင့်လူငယ်တွေကြားမှာခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့လိုအပ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ဗီယက်နမ်နိုင်ငံခီးစဉ်နောက်ဆုံးနှစ်ဖြစ်တဲ့ဒီကနေ့မှာသမ္မတအိုဘားမားကဗီယက်နမ်လူငယ်တွေနဲ့ဟိုချီမင်းစီးတီးမှာထောင်ဟောပုံစံတွေ့ဆုံပြီးရည်ရည်နီနီမေးခွန်းတွေကိုဖြေကြားခဲ့ပါတယ်။တည်င်းလွတ်လပ်ခွင့်ကစလို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိစ္စတွေအထိပူပွင့်လင်းလင်းဆွေးနွေးခဲ့ကြတဲ့တွေ့ဆုံပွဲအကြောင်းမှတ်စုမြတ်မွန်ကစူးစီးတင်ပြပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာ၃ရက်ကြာဗီယက်နမ်ခရီးစဉ်ကိုအဆုံးသတ်ပြီးတော့ဂျပန်နိုင်ငံဆီကိုထွက်ခွာမသွားခင်ဒီကနေ့ပုဒ်တဟူးနေ့အစောပိုင်းကဟိုချီမင်းစစ်တီးမြို့မှာအရှိတောင်အာရှလူငယ်ကောင်းဆောင်ဝိုက်စလီအစီအစဉ်မှာပါဝင်တဲ့လူငယ်800လောက်ကိုတောင်းတော်ပုံစံတွေ့ဆုံပြီးတော့ရင်းရင်းနှီးနှီးမေးခွန်းတွေကိုဖြေကြားခဲ့ပါတယ်။လူငယ်တွေရဲ့အတန်တွေကိုအလေးထားမှုသိမ့်မရှိတဲ့ကွန်မြူနစ်ဗီယက်နမ်မှာလူငယ်တွေကသမ္မတအိုဘားမားကိုဝမ်းပန်းသာသာကြိုဆိုပြီးတော့မေးခွန်းတွေကိုပွင့်ပွင့်လင်းလင်းမေးခဲ့ကြပါတယ်။တနအိလောက်ကြာအောင်ဗီယက်နမ်လူငယ်တွေနဲ့တွေ့ဆုံပွဲမှာသမ္မတအိုဘားမားကသူ့လူငယ်ဘဝတုန်းကစားကောင်းကောင်းမကျက်ဘဲဘတ်စကတ်ဘောနဲ့မင်းကလေးတွေကိုပဲစိတ်ဝင်စားခဲ့တဲ့အကြောင်းမျိုးလိုပို့ပေါ်ပါပါအကြောင်းညာမျိုးကနေဒီကနေ့ကဘာကြီးမှာရင်ဆိုင်နေရတဲ့ပြဿနာတွေကိုလူငယ်တွေပါဝင်ဖြေရှင်းဖို့အရေးကြီးတဲ့ကိစ္စလိုအလေးနဲ့ကိစ္စမျိုးကိုလည်းပြောဆိုခဲ့ပါတယ
် Now as president a key part of my foreign policy is to deepen our ties with countries and the peoples of Southeast Asia.
American ပြည်တော်စုနဲ့အရှေ့တောင်အာရှနိုင်ငံတွေပြည်သူတွေနဲ့ဆက်ဆံရေးပိုးပြီးခိုင်မာဖို့ကိုသမ္မတတယောက်အနေနဲ့ကျွန်တော်ရဲ့နိုင်ငံသားရေးမူဝါဒမှာအဓိကထားခဲ့ပါတယ်။ဖြစ်အောင်လဲဆောင်ရွက်ခဲ့ပါတယ်။ကျွန်တော်တို့ရဲ့မဟာမိတ်တွေမိတ်ဖက်နိုင်ငံတွေနဲ့ပိုးပြီးခိုင်မာတဲ့ဆက်ဆံရေးကိုရရှိခဲ့တယ်။အာဆီယံလိုနိုင်ငံစုံပါဝင်တဲ့အဖွဲ့အစည်းတွေနဲ့ပိုးပြီးတော့ထိတွေ့ဆက်ဆံမှုတွေလုပ်ခဲ့တယ်။စီးပွားရေးတိုးတက်ဖို့နဲ့အလုပ်ကိုင်ခွင်လန်းတွေရှိလာဖို့ Pacific ရဝန်းနိုင်ငံများပူးပေါင်းဆောင်ရွက်ရေး TPP သဘောတူညီမှုရရှိနိုင်အောင်ဆောင်ရွက်ခဲ့တယ်။ငင်းငယ်ရင်းနဲ့ရေရှည်ခံတဲ့ပွင့်မျိုးတိုးတက်ရေးဖြစ်ဖို့အတူလက်တွဲပြီးတော့ဆောင်ရွက်နေပါတယ်။သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်ပြီးရာသီဥတုပြောင်းလဲမှုလိုစိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့ကြိုးစားနေကြပါတယ်။လက်ရှိမှာအစိုးရတွေစီးပွားရေးလုပ်ငန်းတွေကပဲဖြေရှင်းဆောင်ရွက်နေကြပါတယ်။စိန်ခေါ်မှုအလုံးကိုရင်ဆိုင်နိုင်ဖို့အတွက်ဆိုရင်ပြည်သူတွေကြားခိုင်မာတဲ့ဆက်ဆံရေးအထူးသဖြင့်အခုဗီယက်နမ်လူငယ်တွေလိုအာဆီယံနိုင်ငံတွေကလူငယ်တွေနဲ့အမေရိကန်ပြည်သူတွေကြားခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့လိုပါတယ်။
ဗီယက်နမ်တရုတ်အိန္ဒိယစတဲ့အာရှနိုင်ငံတွေမှာလည်းအနောက်နိုင်ငံတွေနှီးတူဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်နေကြတဲ့အချိန်မှာရာသီဥတုပြောင်းလဲမှုလိုပြဿနာမျိုးကိုအလေးထားထက်တွက်ဖို့အရေးကြီးတယ်ဆိုတာကိုလည်းဗီယက်နမ်လူငယ်တွေကိုသမ္မတဥပမာကပြောကြားသွားပါတယ်။တခါအမားလုံးမိရင်အမှန်ပြင်နိုင်မှုအရေးကြီးတယ်ဆိုတဲ့အချက်ကိုလည်းအမေရိကန်နိုင်ငံနဲ့နှိုင်းယှဉ်ပြီးတော့အခုလိုပြောကြားသွားပါတယ
်။ One of the great things about the United States is that even when it makes mistakes I think it's able toadjust and recognize our mistakes and then we
American ပြည်တော်စုရဲ့အကောင်းဆုံးအချက်တစ်ခုကအမားလုံးမိတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အမားကိုအတိအမှတ်ပြုပြီးပြင်ဆင်နိုင်တာပါမှားနေတာကိုမှန်အောင်လုပ်ပြီးတော့ရှေ့ဆက်ထပ်မမားအောင်တခြားနည်းလမ်းတွေကိုရွေးချယ်ပါတယ
်ဗီယက်နမ်မှာအစိုးရကိုဝေဖန်တဲ့အမှုပညာရှင်တွေဖိနှိပ်ခံနေရတဲ့ကိစ္စမျိုးကိုလည်းသမ္မတကလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်ဟာအရေးကြီးတယ်ဆိုတဲ့အချက်ကိုတွေ့ဝိုက်ပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲမှာမေးခွန်းမေးခဲ့တဲ့ Vietnam လူငယ် rapper Suboy ကိုလည်းသမ္မတဥပမာကတချင်းဆိုပြခိုင်းခဲ့ပါတယ
် Just a short version because I got to get going. Go ahead.
သ tình hình một mình nhà lầu trình ảnh giàu sang như vua chúa giật mình sự tình thiệt ra đen đúa mà đời vậy là hay it's been a crazy day
khi mà khuôn lồ မျိုး American သမ္မတတယောက်ကို Vietnam လိုနိုင်ငံမျိုးမှာရင်းရင်းနှီးနှီးတွေ့ဆုံပြီးတော့စိုက်တယ်လို့မေးခွန်းတွေမေးနိုင်ခဲ့တာကိုလူငယ်တွေကလည်းတော်တော်လေးချိန်တတ်ကြတယ်လို့လူငယ်တယောက်ဖြစ်တဲ့ပေါင်ဝင်ကပြောပါတယ်
Usually the Vietnamese people are used to having their government officials politicians speak directly ask questions directly
ပုံမှန်ဆိုရင်ဗီယက်နမ်ပြည်သူတွေကအစိုးရတာဝန်ရှိသူတွေနိုင်ငံရေးသမားတွေနဲ့တိုက်ရိုက်ပြောဆိုဆွေးနွေးတဲ့အလေးထားမရှိကြဘူးဗျ။တိုက်ရိုက်မေးခွန်းပေးတာမျိုးခေါင်းဆောင်တွေနဲ့ပြည်သူတွေကြားဘာစည်းစိမ်မှုမှမရှိဘဲပြောဆိုကြတာမျိုးလည်းမရှိကြပါဘူး။ဒီနေ့တော့အလုံးကတက်တက်ကြွကြွရှိနေကြပြီးသမရကိုစေးစေးဆက်ဆက်မေးခွန်းတွေမေးနေကြတာကိုတွေ့ရတော့ကျွန်တော်သိတ်ဝမ်းသာပါတယ
်။တနားရီလောက်အတွင်းမှာလူငယ်800လောက်နဲ့တွေ့ဆုံပွဲမှာအလုံးအတွက်သမရကအချိန်ပေးမဖြေနိုင်ခဲ့ပေမဲ့လည်းအခုလိုမျိုးပွင့်ပွင့်လင်းလင်းနဲ့မေးမြန်းနိုင်ခွင့်ရခဲ့တာကဗီယက်နမ်လူငယ်တွေအတွက်အားတက်စရာဖြစ်ခဲ့ပါတယ်။အမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံကလူငယ်တွေကြားဆက်ဆံရေးပို့ပြီးတော့တိုးတက်စေဖို့ရည်ရွယ်တဲ့အရှေ့တောင်အာရှလူငယ်ကောင်းဆောင်များဝိုင်းစလီအစီအစဉ်မှာပါဝင်သူလူငယ်တွေနဲ့အခုလိုမျိုးသမရအိုဘားမားဟိုချီမင်းစီးတီးမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့ဂျပန်နိုင်ငံမှာကျင်းပမဲ့ G7 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်ဂျပန်နိုင်ငံစီကိုဖိအားဆက်သွားပြီးဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဗီယက်နမ်လူငယ်တွေနဲ့တည်ဆုံကြတဲ့အကြောင်းကိုမတ်စုမြတ်မွန်ပြောပြပေးခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဆက်လက်အကောင့်ထယ်ဖို့အပါအဝင်မြန်မာနိုင်ငံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးတို့အတွက်မြန်မာနိုင်ငံသားဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာဗီဂျေနမ်ဘီယာတို့ဒီကနေ့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မစ္စတာနမ်ဘီယာအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်မယ်ဆိုရင်အိန္ဒိယနိုင်ငံတို့နဲ့တာမကတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတို့နဲ့ဆွေးနွေးရမှာပါ။ဂျာဝင်ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့နိုင်ငံသားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဗီဂျေနမ်ဘီယာတို့ဟာနိုင်ငံသားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအေခမ်းမမှာဒီကနေ့မနက်9နာရီခွဲကနေ10နာရီခွဲအထိတနာရီလောက်ဆွေးနွေးခဲ့တာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အချက်တွေကိုတော့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်အေးအေးဆိုးကအခုလိုပြောပါတယ်။
ဒီကတော့သူကလာတာကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ကြားမှာ80အနာဂတ်မှာပေါ့ဘယ်လိုပူးပေါင်းပြီးတော့သူပြောတာကတော့ cooperation modality ပေါ့ဘယ်လိုနည်းလမ်းအနေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်ဆိုတာရဲ့နောက်တော့အခုပမာလုံးနေတဲ့ peace process နဲ့ပတ်သက်ပြီးသူတို့ဘာတွေဆက်ပြီးကူညီနိုင်တယ်လဲပဲခန့်ကဏ္ဍနေပြီးတော့ပါဝင်ဆက်ပြီးပါဝင်နိုင်တယ်လဲဆိုတာတွေအဓိကထားဆွေးနွေးတာပါအဲ့နှစ်ချက်ပ
ါပြည်ထောင်စုဝန်ကြီးဘက်ကတုံ့ပြန်ဆွေးနွေးတဲ့အချက်တွေကိုတော့အခုလိုဆက်ပြောပါတယ
်ဝန်ကြီးဘက်ကလည်းအများကြီးရှေ့ဆက်ပြီးတော့ပူပေါင်းလုပ်ဖို့ရှိတယ်ဆိုတာတွေပြောတာပေါ့အတိအက peace process ကကိုယ့်အတွက်ဘယ်လောက်အရေးကြီးနေလဲဆိုတာရဲ့အဲ့ဒါကြောင့်ဘယ်လိုခံစားနာတွေကပါလို့ရှိရင်ကောင်းတယ်ဆိုတာရဲ့ဟိုပြောတာပါရှင
်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရင်အစိုးရလက်ထက်ကတည်းကပါဝင်ဆောင်ရွက်ခဲ့ပြီးလက်ရှိ27ရာစုပေလုံညီလာခံပြင်ဆင်ရေးကော်မတီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးလာမောင်ရွှေကတော့မစ္စတာဗီဂျေနမ်ဘီယာအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်မယ်ဆိုရင်ဆွေးနွေးညှိနှိုင်းရမှာအဖွဲ့အစည်းတစ်ခုခုဘက်ကဘက်မလိုက်ပဲဂျာဝင်ဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောကြားပါတယ
်။ခုပြင်တော့ကျွန်တော်တို့နိုင်ငံရဲ့ဟို geopolitics ပေါ့လေအနေထားအရာအိန္ဒိယချင်းနိုင်ငံတွေအကုန်လုံးကဒီကုလသမဂ္ဂမှာပါတော့ကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စင်မှာလည်းသူ့အနေနဲ့ပေါ့လေဂျာကနေပြီးတော့ဝိုင်းတော့ကူရိုပေးနိုင်တဲ့အနေထားမျိုးကိုရှိရပါတယ်။နောက်တစ်ခုကတော့ဒီရှင်မင်းတို့ရေဖွဲ့တော့ကဲဦးနေဆွေးနွေးဖို့ကိစ္စလိုဟာမျိုးဒီမှာလဲသူတို့အနေနဲ့လဲဂျာတမ်းမှာဝင်ပြီးတော့ဆင်းနေဝိုင်းရောက်အောင်ပေါ့လေသူတို့ကူညီကြတာမျိုးတွေလဲရှိတယ်ဟိုယူနီမဆောက်တဲ့အချိန်မှာနည်းနည်းယူနီမှုရောက်အောင်လုပ်ပေးနေတာမျိုးတွေလဲအဲကျွန်တော်တို့ပါခဲ့တာမျိုးတွေလဲရှိပါတယ
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဗီဂျေနမ်ဘီယာဟာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရေးနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးဆိုင်ရာဆွေးနွေးပွဲတွေမှာကုလသမဂ္ဂရဲ့လေးလာသူကိုယ်စားလှယ်အဖြစ်အစဉ်တစိုက်ပါဝင်တက်ရောက်ခဲ့သူဖြစ်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့ကအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ပါဝင်လက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုလည်းနိုင်ငံတကာအသီးသတ်တွေအဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်နိုင်ငံသားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့မြန်မာနိုင်ငံမှာထောက်ရန်ငြိမ်းချမ်းရေးရရှိဖို့အတွက်27ရာစုပင်လုံညီလာခံကိုတလား2လအတွင်းကျင်းပဖို့အတွက်ဧပြီလ29ရက်နေ့ကပြောဆိုထားပြီး27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီကတော့လာမယ့်ဇူလိုင်လမှာကျင်းပဖို့ပြင်ဆင်နေပါတယ်
ကိုမိုးစောပြောပြပေးခဲ့တာပါရှင်။အခုတော့နိုင်ငံသားစစ်စစ်ရေးလုပ်ငန်းတွေစတင်လှုပ်ဆောင်နေတဲ့အကြောင်းကိုနားဆင်ရပါမယ်။မြန်မာအစိုးရတည်းရဲ့ရက်ပေါင်း100စီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်နိုင်ငံသားစစ်စစ်ရေးလုပ်ငန်းတွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကစတင်ဆောင်ရွက်နေပါပြီ။ဒါပေမဲ့လည်းနိုင်ငံသားအဖြစ်စစ်စစ်မှုတွေမလုပ်နိုင်ခင်ယာယီတက်တေကန်ကပ်ပြားတွေအများဆုံးထုတ်ပေးထားတဲ့ရခိုင်ပြည်နယ်လိုနေရာမျိုးမှာနိုင်ငံသားစစ်စစ်ရေးကိစ္စတွေဒါချောချောမွမွဖြစ်ပါမလား?မိကုံးတွေလည်းထွက်ပေါ်နေတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုစီသူကပြောပြပေးမှာပါရှင်
။1982မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားစစ်စစ်ရေးလုပ်ငန်းတွေကိုစတင်ဖို့အတွက်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကတိုင်းနယ်ပြည်နယ်တွေမှာစတင်စီရင်ကောက်ယူနေတာအခုဆိုရင်တလနီးပါးရှိလာပါပြီ။ခုစီစဉ်မှာတော့နိုင်ငံသားဟုတ်မဟုတ်စီးစစ်ဆုံးဖြတ်မခံရသေးတဲ့သူတွေကိုအဓိကစီရင်ပြုစုမှာဖြစ်တယ်လို့လည်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျန်ကပြောပါတယ
်။ဒီလိုတော့ဟုတ်တယ်ခေါ်တာပေါ့နော်။အခုကျွန်တော်တို့ကအန်ဂျီကတ်လို့ခေါ်တယ်။အဲ့ဒါတော့ဘာလဲဆိုတော့နိုင်ငံသားစစ်စစ်ခံယူပြီးတက်တေကလက်မှတ်ပေါ့။သူကနိုင်ငံသားလည်းဖြစ်နေတယ်လို့နိုင်ငံသားမဟုတ်တဲ့လူလည်းဖြစ်နေတယ်။လောလောဆယ်တော့သူ့ကိုဒီယာယီကပ်ပေးထားတာပေါ့။အဲ့ဒီလူတွေကတော့မလဲမသိဘူး။ကျွန်တော်တို့ဒီကစစ်စစ်နဲ့ဒုက္ခနာကွဲကြီးဖြစ်ထားတဲ့နေရာတွေမှာလာပြီးတော့အစ်စစ်ခံတယ်။ဒီရက်တိုင်းတွေမှာကျွန်တော်တို့ဆက်တင်တဲ့ကတ်တကူတို့ပြန်ပြီးတော့ပြုတ်ပြီးမှဖြစ်ပါတယ်။သူအန်ဂျီကတ်လို့ပြောလို့ပေါ့။ဒီလိုမျိုးမျိုးတွေမှာကျတော့ခွဲကြဖို့သူတို့အရေးကြီးသူတို့ကတောင်းဆိုနေတယ်သူတို့ကလိုအပ်နေတဲ့နေရာတွေကိုဥစားပြီးတော့ကျွန်တော်အရင်စစ်ဆေးသွားမှဖြစ်တယ်။တကယ်နေရာတွေမှာတော့ဒီလိုပဲကျွန်တော်တို့လူမှုကြီးကြပ်ရေးအရှိတွေကသူရင်သူတို့ကြိုကြက်သူတို့စစ်ဆေးသွားမှဖြစ်တယ်။လောလောဆယ်ပြည်တွင်းမှာလည်းတချို့အဖီကတ်ထုတ်ကြတဲ့လူတွေရှိတယ်။နိုင်ငံတော်စစ်ဆေးခံရတဲ့လက်မှတ်ပေါ့။အဲ့လူတွေကတော့ဥစားပြီးတော့စစ်ဆေးသွားမှဖြစ်တယ်။နိုင်ငံတော်ကထုတ်ပြသလို့ရတော့ဒီလိုတွားရင်လာရင်စီးတွားရင်လည်းစီးတွားရင်ဟန်လို့လည်းစစ်ဆေးခံမှဖြစ်တယ်ကွာ။သူတို့ထက်ပြီးမဲ့ကတ်တွေမျိုးလည်းသူတို့ရရှိသွားမှဖြစ်ပါလေ။သူတို့လိုအပ်တဲ့စစ်ဆေးနဲ့အခြေအနေမျိုးရရှိသွားမှဖြစ်ပါလေ။
လက်ရှိမှာမြန်မာနိုင်ငံသားဟုတ်မဟုတ်မစီစစ်နိုင်တာကြောင့်ယာယီတပ်တွေကန်ကတ်ထုတ်ပေးထားသူမှာ9သိန်းကျော်ရှိပြီးတော့ဒီထဲကရခိုင်ဒေသတစ်ခုထဲမှာတင်4သိန်းကျော်ထုတ်ပေးထားတယ်လို့ဆိုရကထုတ်ပြန်ထားပါရယ်ဒီအတွက်လဲယာယီတပ်တွေကန်ကတ်တွေကိုအများဆုံးထုတ်ပေးထားပြီးတော့ရိုဟင်ဂျာမွတ်စလင်အဖြစ်အတိမတ်ပြုလက်ခံမှုတောင်းဆိုမှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းမှာနိုင်ငံသားစီစီရေးအစီအစဉ်ဟာစိန်ခေါ်မှုတွေကြုံရနိုင်တယ်လို့အစ္စလမ်ဘာသာဝင်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌဦးကျော်မင်းကမြင်ပါရယ်
ဒီစနေဥပဒေအရဆိုရင်အရာသောကဘုံတရားမှနိုင်ငံသားမရှိဘူး။အဲ့တော့တရားမှနိုင်ငံသားမဖြစ်နိုင်ဘူးဆိုတဲ့နေရာမှာဒီလူတွေကအသိစိတ်ကမမလားဆိုတော့ကျွန်တော်တို့အဲသံတရားရှိနေတယ်ပေါ့နော်စဉ်းစားနေရတယ်။ဘုံကြဆိုတော့တိုင်းသားလုံးမှမကမှတ်တော့အကောသောလည်းဘုံကြလို့မခေါ်အဘူးသူတို့လုံးနေတော့သူတို့ဘယ်လိုလုပ်ပြီးတော့နိုင်ငံသားဖြစ်မလဲ။နိုင်ငံသားမဖြစ်ဘူးဆိုရင်အသိစစ်စစ်ခံရလဲမလို့တော့ဘူးပေါ့နိုင်ငံတော်ဆောမလို့တော့လို့ဆိုရင်ပေါ်လို့ရတယ်ဥပဒေရအရေးယူလေရတာပဲ
လူဝင်မှုကြီးကြပ်ရေးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျန်ကတော့နိုင်ငံသားစီစစ်မှုတွေမှာလက်မခံနိုင်သူတွေအနေနဲ့ကတော့နောက်ပိုင်းမှာအရေးယူခံရတဲ့အထိအကျိုးဆက်တွေနဲ့ကြုံရလိမ့်မယ်လို့ပြောပါတယ
်လာပြီးစစ်ရအောင်ဆိုတာဒီကတ်ရရဲ့စက္ကန့်နှစ်နှစ်ပဲဖြစ်တယ်နှစ်နှစ်ဖြစ်သွားရင်တော့သူကမဲမသေးအဲ့ဒီချက်ကိုသူလာလဲရတော့မယ်အဲ့ဒီချက်ရင်သူကဘယ်လိုနည်းနဲ့မှသူရှောင်လဲလို့မရတော့ပါဘူးတကယ်လို့လာမလဲဘူးဆိုရင်သူကနောက်ပိုင်းကျရင်ကတ်မရှိတဲ့သူတယောက်ဖြစ်သွားမှာဆိုရင်သူကနောက်ပိုင်းလူမှုကြီးကြပ်ရေးဥပဒေနဲ့အရေးယူခံရမှာဖြစ်ပါတယ
်လူမှုကြီးကြပ်ရေးဌာနရဲ့ရက်တရာစီမံချက်မှာတော့တကောင်စီရင်ထုတ်ပြန်ရမှာကြံနေသေးတဲ့ကိုယ်ခွေရဘာသာစင်းကိုလည်းထုတ်ပြန်ဖို့မျှော်လင့်ထားကြောင်းလဲဦးမြင့်ကျန်ကပြောပါတယ်ဒါပေမဲ့လည်းတိုင်းပြည်တွင်းမှာရှိနေတဲ့လူမျိုးတွေနဲ့ပတ်သက်တဲ့သတင်းအချက်လက်တွေကိုတော့တိုင်းရင်းသားတွေနဲ့အသေးစိတ်ဆွေးနွေးညှိနှိုင်းပြီးမှသာထုတ်ပြန်နိုင်လိမ့်မယ်လို့လည်းပြောပါရခင်ဗျာ
နိုင်ငံသားစစ်စစ်ရေးလုပ်ငန်းစဉ်စတင်လှုပ်ဆောင်နေတဲ့အကြောင်းကိုကိုစီသူပြောပြပေးခဲ့တာပါရှင်အခုတခါတော့ထိုင်းနိုင်ငံမှာထွက်ပြေးဖို့ကြိုးစားတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံကထွက်ပြေးလာသူတွေလို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေဟာထိုင်းနိုင်ငံတောင်ပိုင်းမှာတရားမဝင်ဝင်ရောက်သူတွေဖြစ်ဖမ်းဆီးခံထားရတဲ့ထိန်းသိမ်းရေးစခန်းကနေထွက်ပြေးရကဒုဥသေဆုံးပြီးတချို့ဟာလည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောပါတယ်။တနစ်ကြော်ကြာထိန်းသိမ်းခံထားရတဲ့ထိုင်းနိုင်ငံတောင်ပိုင်းဖန်ကခရိုင်ထဲကထိန်းသိမ်းရေးစခန်းကထွက်ပြေးရင်သေဆုံးမှုတွေဖြစ်ခဲ့တဲ့အဖြစ်ပြက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့တိုက်တွန်းနေကြတာပါ။ပြည်စုံကတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်အနီးကလူမောင်ခိုသူတွေရဲ့တော်ရင်စခန်းတွေကိုထိုင်းရနာပိုင်တွေကရှင်းလင်းရင်းဖမ်းဆီးခံရတဲ့ရိုဟင်ဂျာတွေထိန်းသိမ်းရေးစခန်းကထွက်ပြေးရကနေလုံခြုံရေးအာဏာပိုင်တွေကပြစ်ခတ်တာခံခဲ့ရတာပါပြစ်ခတ်မှုကြောင့်တဦးတည်ဆုံးခဲ့ပြီးတချို့ကတော့လွတ်မြောက်ထွက်ပြေးကာပျောက်ဆုံးနေဆဲဖြစ်ကြောင်းမြန်မာနိုင်ငံသားရိုဟင်ဂျာများအသင်းထိုင်းနိုင်ငံရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကပြောပါတယ်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Right အကတော့ထိတ်သိမ်းရေးစခန်းကထွက်ပြေးခဲ့သူတွေကိုလုံခြုံရေးအာဏာပိုင်တွေက Pika Pansi Yagani, they saw him pick at a PPS on Nancy Table. Take the Escanima, a Chengala Kanta Chemishibe, take the Narigo, a soda pullet, Jinaja Topian, Taitongeraba, Yamananganda, Rohingya, Tia Okata, Umanjo Nugale, a Pimango Porto people do at the loop, Yavare.
You got the law, Yasulosi, Dokayon, the Lula, the Lula force my girl Pida, the road, you can be any dollar. ဒီလိုလိုတော့ဒီမှာကြာတော့လေတော်လို့ရှိဘူးအဲ့ဒါစားလာလို့လေတော်တော်လေးပြီးတော့ကွန်တက်လုပ်ပါလေအဲ့ကြက်ရဲဆိုတာလည်းကိုယ်လေးတော်တော်အပြုတ်ပြုတ်ရှင်ပြပါလို့ဆိုတော့တို့ရောလေးပြီးတော့ပရိုဒက်ရှင်ရဖို့အတွက်ဘဝလို့ဆိုတော့ဒီလိုလိုတွေတော့တောင်းတဲ့မှာစားရတာဒါဒီနေ့တော့ဒီကြောင့်ရှိတယ်ဒီလိုလိုမခံနိုင်တော့ဟိုရကက်ပြတာပေါ့ဗျာဒါပေမဲ့ကွန်တက်ကြည့်လို့ဆိုတာချုပ်ပြတ်ကြည
ကြည့်လို့ပြောဆိုတာလူတယောက်အဲမကောင်းဘူးရဒါမလို့အဲ့တော့တနက်ပေါ်တဲ့လူကိုဒါလည်းစစ်ဆေးရမယ်ဒီသူဟောလို့ရတယ်အဲဒါတယောက်ကြီးရအရေးရောမယ်ဗျ
ထိုင်းနိုင်ငံတောင်ပိုင်းဖန်ကားခရိုင်ကထိတ်တရေစကန်ကထွက်ပြေးခဲ့သူတွေဟာမြန်မာနိုင်ငံအနောက်ဘက်ကနေလှေစီးထွက်ပြေးလာကြပြီးမလေးရှားနိုင်ငံနဲ့နေဆက်အနီးလူမောင်ခိုဂိုင်းနေရဲ့တားကောင်တွေဖြစ်ခဲ့ရသူတွေဖြစ်တယ်လို့လဲဆိုပါရယ်မကြသေးခင်နှစ်တည်းအတွင်းမလေးရှားနိုင်ငံနဲ့နေဆက်အနီးတောအုပ်တွေထဲမှာလူမောင်ခိုသူတွေရဲ့စခန်းလိုတန်လျာရှိတဲ့နေရာတွေမှာအစုလိုက်အပြုံလိုက်မြှောက်နှံထားပြီးတဲ့နောက်လူမောင်ခိုခံရသူတွေလို့ယူဆရတဲ့အလောင်းတွေကိုတွေ့ရှိရကနေဒေတာတွေမှာလူမောင်ခိုဂိုင်းတွေကိုနှိမ့်နှင်းမှုတွေလည်းပေါ်ပေါက်လာခဲ့တာပါနောက်ဆက်တွဲအဖြစ်အနေနဲ့ကတော့လူမောင်ခိုသူတွေကဆွန့်ပစ်သွားတဲ့လူတွေဟာပင်လယ်ပြင်မှာရောဒေတာတွေနိုင်ငံတချို့မှာပါတောင်းတင်နေခဲ့ကြတဲ့အတွက်ဒေတာတွေဝိုင်းဝန်းဖြည့်ရှင်းကြရတဲ့အထိပြဿနာတွေကြီးထွားခဲ့ကြတာလည်းဖြစ်ပါတယ်ရှင်
မအေးအေးမသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 722ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။နောက်နေ့ကြည9:00ကနေ 10:00 အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ခေါင်းဆောင်မူလာအခတာမန်ဆူတည်ဆုံသွားပြီးတဲ့နောက်မော်လာဝီဟိုက်ဘတ်တူလာအခွန်ဇဒါကိုအဖွဲ့ရဲ့ခေါင်းဆောင်အဖြစ်ခန့်အပ်လိုက်ပြီးလို့တာလီဘန်တွေကကြေညာပါတယ်မန်ဆူဟာပြီးခဲ့တဲ့တင်ပတ်ကအမေရိကန်အဝေးထိန်းဒုံးလေးရင်းနဲ့တိုက်ခိုက်မှုတွင်တည်ဆုံသွားတယ်ဆိုတာကိုလည်းပက်စတိုဘာသာနဲ့ဒီနေ့ထုတ်ပြန်ချက်မှာတာလီဘန်တွေကတရားဝင်အတည်ပြုထားပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘဲဟာဒီနေ့နောက်ပိုင်းမှာအမေရိကန်သမ္မတဘရာကိုဘားမားနဲ့တွေ့ဆုံဆွေးနွေးတဲ့အခါအမေရိကန်စစ်အခြေစိုက်စခန်းတွေကအလို့သမားတွေကျူးလွန်တဲ့ရာဇဝတ်မှုတွေကိစ္စပြောဆိုမယ်လို့နှစ်ပတ်စလုံးကအစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးအစည်းအဝေးမတိုင်ခင်ခေါင်းဆောင်နှုတ်ဦးဆွေးနွေးကြမှာပါ။အမေရိကန်မရိန်းတပ်ဖွဲ့ဝင်တူဦးကိုပြီးခဲ့တဲ့ကြာသပတေးနေ့မှာဂျပန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကိစ္စဟာနှစ်နိုင်ငံဆွေးနွေးပွဲတွေမှာထည့်သွင်းပြောဆိုရတဲ့ကိစ္စတစ်ခုဖြစ်လာနေတာပါ။ဗီယက်နမ်နိုင်ငံသုံးဟကြာခီးစဉ်တွင်လူငယ်တွေနဲ့ပြောဆိုဆွေးနွေးတာကနေဗီယက်နမ်နိုင်ငံရဲ့အနာဂတ်ပေါ်အကောင်းမြင်လာစေတယ်လို့အမေရိကန်သမ္မတဘရာကိုဘားမားကပြောလိုက်ပါတယ်။ဟိုချီမင်းမြို့တော်မှာသမ္မတဥပမာနဲ့ဗီယက်နမ်လူငယ်တွေအကြားမေးမြန်းဆွေးနွေးခန်းတစ်ခုကိုဒီကနေ့လုပ်ခဲ့ပြီးသူ့ရဲ့ကိုယ်ပိုင်အတွေ့အကြုံတချို့ကိုလည်းထူးထူးခြားခြားထည့်ပြောသွားပါတယ်။သူဟာလူငယ်ဘဝတုန်းကတိတ်ကြီးလေးနှစ်လာတာမဟုတ်ဘူးလို့သမ္မတဥပမာကပြောပါတယ်။ရှေတောင်ရှာလူငယ်ကောင်းဆောင် YC လီအစီအစဉ်မှာပါဝင်တဲ့လူငယ်800လောက်ကိုသမ္မတဥပမာကမိန့်ခွန်းပြောမေးမြန်းဆွေးနွေးသွားတာပါ။တမတော်ကောက်ရဲဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ဦးဆောင်တဲ့တမတော်ချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာချစ်ကြည်ရေးခီးစဉ်တစ်ခုနဲ့ဒီကနေ့ထိုင်းနိုင်ငံကိုတွက်ခေါ်သွားတယ်လို့ဗိုလ်သူမှုကြီးမင်းအောင်လှိုင်ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။ထိုင်းပြည်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်ပိုင်းခေါတီရာရဲ့ဖိတ်ကြားချက်နဲ့သွားတာလို့ဆိုပါတယ်။ခီးစဉ်ပဲနဲ့ကြာမယ်လို့သတင်းထဲမှာဖော်ပြမထားပေမဲ့တခြားသတင်းတွေမှာတော့၃ရက်ကြာမယ်လို့ဖော်ပြကြပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00အထိ line to meter 16.9 နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။နောက်နေ့ညကြမှာပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.